ရုရှားနိုင်ငံရဲ့ဒီစိုက်ဘာတိုက်ခိုက်မှုဟာအမေရိကန်အတွက်ကြီးမားတဲ့အရန်တစ်ခုဖြစ်တယ်လို့အမေရိကန်ထောက်လန်းရေးအကြီးအကဲတွေကကြာသာပတေးနေ့ကလွှတ်တော်ကြားနာပွဲမှာပြောကြားခဲ့ကြပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲရက်လာတွေအပြောင်းလဲဖြစ်အောင်ရုရှားတို့ကအင်တာနက်ကနေကြားဖောက်ဝင်ရောက်တိုက်ခိုက်ခဲ့တယ်ဆိုတာကိုသမ္မတသစ်ဖြစ်လာတော့မဲ့ဒေါ်နယ်ထရမ့်ကတန်လျာရှိနေချိန်မှာရွေးကောက်ပွဲကာလအတွင်းရုရှားကနှီးမျိုးစုံနဲ့နှောက်ယှက်တိုက်ခိုက်ခဲ့တယ်လို့ထောက်လန်းရေးအကြီးအကဲတွေကပြောကြားခဲ့တာဖြစ်ပါတယ်အပြည့်အစုံကိုမဆုမြမွန်ကဆက်ပြီးတင်ပြပါမယ်ရှင်
အမေရိကန်အစိုးရစစ်တပ်တန်တမန်ရေးနဲ့စီးပွားရေးဆိုင်ရာလုပ်ငန်းတွေအပြင်အမေရိကန်ရဲ့အရေးကြီးတဲ့အခြေခံအဆောက်အုံတွေအတွက်ရုရှားဟာအဓိကချိမ့်ချမှုဖြစ်တယ်လို့ဆက်လက်ကြီးမားတဲ့ရန်တခုလည်းဖြစ်တယ်လို့အမေရိကန်ထောက်လှမ်းရေးထိပ်တန်းအရာရှိကြီးတွေကပြောကြားခဲ့ကြပါတယ်။အထက်လွှတ်တော်လက်နက်ကင်တပ်များဆိုင်ရာကော်မတီမှာဂျာတာရီနီကလုပ်တဲ့ကြားနာပွဲမှာအမေရိကန်ထောက်လှမ်းရေးဌာနညွှန်ကြားရေးမှူးဂျိမ်းစ်ကလပ်ပါအမေရိကန်နိုင်ငံတော်လုံခြုံရေးအေဂျင်စီညွှန်ကြားရေးမှူးမိုက်ရော့ဂျာစ်နဲ့ကာကွယ်ရေးဌာနရဲ့ထောက်လှမ်းရေးဆိုင်ရာလက်ထောက်ဒုတိယဝန်ကြီးမာဆယ်လက်ဒါရိုကလွှတ်တော်အမတ်တွေရဲ့မေးခွန်းတွေကိုဖြေကြားစင်မှာအခုလိုပြောကြားခဲ့ကြတာဖြစ်ပါတယ်။ရုရှားနိုင်ငံဟာအမေရိကန်ပြည်ထောင်စုအပေါ်ဗက်ပေါင်းစုံကနေအွန်လိုင်းတိုက်ခိုက်မှုတွေလုပ်နေတာဖြစ်တယ်လို့ထောက်လှမ်းရေးညွှန်မှူးဂျိမ်းစ်ကလပ်ပါကအခုလိုပြောပါတယ်
။ This was a multifaceted campaign soThe hacking was only one part of it and it also
ဘက်ပေါင်းစုံကနေလုပ်တဲ့တိုက်ခိုက်မှုဖြစ်ပါတယ်အင်တာနက်ကတဆင့်ဂျာဝင်ထိုးပေါက်တိုက်ခိုက်တာကအဲ့ဒီထဲမှာပါတဲ့နည်းတစ်ခုသာဖြစ်ပါတယ်ရှေးယုံနီးနဲ့ဝါရဖြန့်မှုတွေလုပ်တဲ့မမှန်သတင်းတွေတမင်ဖန်တီးတဲ့သတင်းမှားသတင်းအတူရောင်တွေလည်းဖြန့်ပါတယ
်အခုလိုစိုက်ဘာတိုက်ခိုက်မှုတွေလုပ်နိုင်ဖို့ရုရှားအစိုးရတွေကအစင်းမြင့်တာဝန်ရှိသူမျိုးမှသာအမိန့်ပေးနိုင်မှာဖြစ်တယ်လို့သမ္မတဗလာဒီမီယာပူတင်အနေနဲ့လည်းမသိစရာအကြောင်းမရှိဘူးလို့မစ္စတာကလပ်ပါကပြောပါတယ်။ပြီးခဲ့တဲ့အမေရိကန်ရွေးကောက်ပွဲမှာရုရှားကဝင်ရောက်နှောက်ယှက်ခဲ့သလားဆိုတာကိုဒီကြားနာပွဲမှာအဓိကအာရုံစိုက်မေးမြန်းဖြေကြားခဲ့ကြပါတယ်။အမေရိကန်ရွေးကောက်ပွဲကာလအတွင်းရုရှားကအင်တာနက်အွန်လိုင်းကနေဂျာဝင်ထိုးပေါက်နှောက်ယှက်ခဲ့တယ်ဆိုတော့ပြောကြားချက်တွေအပေါ်သမ္မတသစ်ဖြစ်လာတော့မဲ့ဒေါ်နယ်ထရမ့်ကတန်တရားရှိနေပုံရပါတယ်။ဒါကိုထောက်လှမ်းရေးအရာရှိကြီးတွေဘက်ကတော့လက်မခံပါဘူး။အမေရိကန်ပေါ်စိုက်ဘာတိုက်ခိုက်မှုလုပ်ဖို့ပြင်ဆင်နေကြတဲ့နိုင်ငံပေါင်း30ထက်မနည်းရှိပြီးတော့ရုရှားအပအဝင်အဲ့ဒီနိုင်ငံတွေဟာသူတို့ရဲ့အွန်လိုင်းပေါ်ကနေတိုက်ခိုက်နိုင်စွမ်းတိုးမြင့်အောင်စူးစမ်းနေကြတယ်လို့ဆိုပါတယ
်။ Russia has clearly assumed an even more aggressive cyber posture by increasing cyber espionage operations.
အင်တာနက်ကနေဂျာဝင်ထိုးပေါက်ထောက်လန်းတိုက်ခိုက်မှုတွေကိုရုရှားနိုင်ငံကပိုးပြီးတော့ရဲရဲတင်းတင်းလှုပ်လာနေပါတယ်။အဲ့လိုအွန်လိုင်းကနေခိုးယူရတဲ့အချက်လက်တွေကိုဖောက်ချတယ်။အရေးပါတဲ့အခြေခံအဆောက်အုံစနစ်တွေကိုပြတ်မှတ်ထားပြီးစိုက်ဘာတိုက်ခိုက်မှုတွေလုပ်နေပါတယ်။အမေရိကန်အစိုးရ၊အမေရိကန်ကုမ္ပဏီတွေနဲ့အမေရိကန်မဟာမိတ်တွေအပေါ်အင်တာနက်ပေါ်ကတဆင့်ထောက်လန်းမှုတွေကိုတရုတ်ကလည်းဆက်ပြီးတော့လုပ်နေပါတယ်
။ဂျာတာရီနီအစောပိုင်းကလုပ်ခဲ့တဲ့အထက်လွှတ်တော်လက်နက်ကင်တပ်များဆိုင်ရာကော်မတီကြားနာပွဲမှာစိုက်ဘာတိုက်ခိုက်တဲ့နည်းကိုတုံးနေကြတဲ့အထက်မှာIS လို့စစ်သွေးကြွအဖွဲ့တွေလည်းပါဝင်တယ်လို့ American ထောက်လှမ်းရေးဌာနညွှန်ကြားရေးမှူး James Clapper ကအခုလိုပြောကြားပါတယ်
။ Iran and North Korea continue to improve their capabilities to launch disruptive or destructive cyber attacks to support their political objectives.
အီရန်နဲ့မြောက်ကိုရီးယားနိုင်ငံတွေကလည်းသူတို့ရဲ့နိုင်ငံရေးအီမန်ချက်တွေအောင်မြင်အောင်အင်တာနက်ကွန်ရက်တွေကနေတဆင့်နှောက်ယှက်တာမျိုးဒါမှမဟုတ်ပျက်စီးရပျက်စီးချောင်းဖြစ်စေနိုင်တဲ့စိုက်ဘာတိုက်ခိုက်မှုလုပ်နိုင်စွမ်းပိုရှိအောင်ဆက်လုပ်နေကြပါတယ်။အစိုးရတွေမဟုတ်တဲ့အကြမ်းဖက်ဖွဲ့စည်းတွေလို့အဖွဲ့တွေအထူးသဖြင့် IS စစ်သွေးကြွအဖွဲ့တွေကလည်းအင်တာနက်ကိုအသုံးချပြီးစီစဉ်မှုတွေ၊စီးယုံလူစုမှုတွေ၊ဝါရဖြန့်မှုတွေ၊ရမုံငွေရှာတာတွေ၊သတင်းစုဆောင်ထောက်လှမ်းမှုတွေအပြင်သူတို့နောက်လိုက်တွေအားကျစေမဲ့ဆောင်ရွက်မှုတွေချိတ်ဆက်လုပ်ငန်းတွေကိုအင်တာနက်ပေါ်ကနေတဆင့်လုပ်နေကြပါတယ
်။အမေရိကန်ရွေးကောက်ပွဲမှာရုရှားနိုင်ငံအပအဝင်ပြည်ပကနေအွန်လိုင်းတိုက်ခိုက်မှုတွေလုပ်ပြီးဂျာဝင်နှောက်ယှက်ခဲ့တာနဲ့ပတ်သက်ပြီးထောက်လန်းရေးအဖွဲ့တွေကထောက်လန်းသိရှိထားတဲ့လျှို့ဝှက်အဆင်မဟုတ်တဲ့အချက်အလက်တွေကိုရှေ့သတင်းပတ်အစောပိုင်းမှာအများပြည်သူကိုထုတ်ပြန်မှာဖြစ်ပါတယ်။အဲ့ဒီအစီရင်ခံစာအသေးစိတ်ကိုတော့သမ္မတဥပမာကိုဂျာတာပရင်းနဲ့မှာပဲတင်ပြထားပါတယ်။အခုလိုအမေရိကန်အပေါ်အွန်လိုင်းပေါ်ကနေတိုက်ခိုက်မှုနဲ့အမေရိကန်တန်တမန်တွေကိုအနှောက်အယှက်ပေးမှုတွေအပေါ်သမ္မတဥပမာအစိုးရကဘလို့တုံ့ပြန်ကင်တွယ်ခဲ့တယ်လဲဆိုတာနဲ့ပတ်သက်လို့လဲဂျာတာဘရင်းနေနေ့လယ်ပိုင်းတုန်းကအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှတကပိတ်ကြားနာပွဲလုပ်ခဲ့ကြပါတယ်။အဲ့ဒီကြားနာပွဲမှာလဲအမေရိကန်နိုင်ငံခြားရေးဌာနနဲ့အမိမြေလုံခြုံရေးဆိုင်ရာဌာနကတာဝန်ရှိသူတွေကလွှတ်တော်အမတ်တွေရဲ့အမေးကိုဖြေကြားခဲ့ကြပါတယ်ရှင်။